အာဖဂန်ဆူရဘက်ကတာလီဘန်နေနဲ့အပြစ်ကရဆက်ထောင်းကိုအဆုံးသတ်လိုက်ပြီးဖြစ်ကြောင်းအာဖဂန်သမ္မတအာရှရဖ်ဂါနီကပြောကြားလိုက်ပါတယ်အပြစ်ကရဆက်ထောင်းကိုအဆုံးသတ်လိုက်ပြီးဖြစ်တော့ကြောင်းအာဖဂန်တပ်ဖွဲ့တွေအနေနဲ့သူတို့ရဲ့စစ်စင်ရေးတွေပြန်စတင်နိုင်ပြီလို့သမ္မတကဒီကနေ့စနေနေ့မှာပြောလိုက်တာပါတာလီဘန်ရဲ့အနေနဲ့လူတွေဆက်တမ်းနေမလားဒါမှမဟုတ်ရင်းရဲရေးလမ်းစဉ်ကိုရွေးချယ်မလားဆိုတာသူတို့အပေါ်မှာကမူတည်တယ်လို့သမ္မတဂါနီကပြောပါတယ်အခုလာဇမ်ပိုင်းကကြာရောက်တဲ့မွတ်စလင်တွေရဲ့၃ရက်ကြာဒီ Eid al-Fitr ကွဲတော်အတွက်ယာယီပြစ်ကတ်ရဆက်ထားတာကိုတာလီဘန်တွေဘက်ကဆုံးသတ်လိုက်ပြီးတဲ့နောက်နိုင်ငံတော်ဝန်ကအာဖဂန်တပ်ဖွဲ့ဝင်အတော်များများသူတို့လက်ချက်နဲ့တည်ဆုံခဲ့ပါတယ်ဒီပွဲတော်အတွက်အာဖဂန်ဆွေးရဘက်ကပြစ်ကတ်ရဆက်ပြီးတဲ့နောက်တာလီဘန်တပ်ဖွဲ့တွေဘက်ကလည်းအပြစ်ကတ်ရဆက်ခဲ့တယ်လို့ဒီနောက်မှာအစိုးရဘက်ကနောက်ထပ်ရတိုးပြီးတော့၁၀ရက်ကြာအပြစ်ကတ်ရဆက်ထားမှုကိုဒီကနေ့မှာတော့အဆုံးသတ်လိုက်ပါတယ်။တာလီဘန်အနေနဲ့အပြစ်ကတ်ရဆက်ထားမှုကိုဆက်လက်ထိန်းသိမ်းထားပြီးတာလီဘန်ခေါင်းဆောင်ဟစ်ဘတ်ဂျူလာအခွန်ဇာဒါနဲ့တွေ့ဆုံခြင်းတဲ့နေရာမှာတွေ့ဆုံပြီးဒီငြိမ်းချမ်းရေးအတွက်ဆွေးနွေးကြဖို့သူ့ဘက်ကဆွေးနွေးမယ်လို့မစ္စတာဂါနီကဗိုလ်ထုံးနေရုံးကပြောပါတယ်။ဒါမှလည်းအာဖဂန်ဆွေးရဟာအမေရိကန်ကျိုးဆွေးရကနေတဲ့ရုပ်သေးဆွေးရဖြစ်တဲ့ဆိုပြီးတဘုံတွေဘက်ကဒီကမ်းလှမ်းချက်ကိုပြချခဲ့တယ်လို့အမေရိကန်နဲ့ပဲတည့်ရဆွေးနွေးမယ်ဆိုပြီးတောင်းဆိုခဲ့ပါတယ်။ဒီတောင်းဆိုမှုကိုအမေရိကန်ဘက်ကတော့ပယ်ချလိုက်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအာဖဂန်ပြည်ရင်းရေးပဲဖြစ်တယ်လို့အထိုင်မှာပြောဆိုထားပါတယ်ခင်ဗျာ